Syria မှာချာတပ်ပရင်းတွေကကလင်းငယ်အများစုပါတယ်လူ30လောက်သေဆုံးခဲ့ရတဲ့အကြောင်းအကျောင်းကိုလေကြောင်းတိုက်ခိုက်မှုတစ်ခုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအတွင်းမှုချုပ် Mr. Ban Ki-moon ကတောင်းဆိုပါတယ်ဒီတိုက်ခိုက်မှုကတမင်ကြီးရဲ့လှုပ်ဆောင်လာတာဖြစ်ရင်ဒါဆက်ရဆွေးမှုတစ်ခုဖြစ်နိုင်တယ်လို့အတွင်းမှုချုပ်ယုံထုတ်ပြန်တဲ့ညင်ညာချက်မှာပြောပါတယ်ကုလသမဂ္ဂပညာရေးဆိုင်ရာအထူးတန်တမန် British ဝန်ကြီးချုပ် Hong Gordon Brown ကလည်းဒီဖြစ်ရအတွက်ဆက်ရဆွေးမှုဆိုင်ရာစုံစမ်းစစ်ဆေးပေးဖို့တောင်းဆိုပါတယ်လုံခြုံရေးကောင်စီကဒီကိစ္စကိုဆက်ရဆွေးပြမှုမြောက်မြောက်မဖြစ်မနေစုံစမ်းမှုတကယ်ဖြစ်လာပြီဖြစ်ပြီး ICC နိုင်ငံတကာဆက်ရဆွေးမှုတရားရုံးတင်ပြီးစစ်ဆေးရမှာဖြစ်ကြောင်း Mr. Brown ကပြောပါတယ်ဆစ်လင်းတွေကဗိုလ်တပ်ဦးနေမှာတဘုံတွေထိန်းချုပ်ထားတဲ့ Idlib မြို့ကလေးမှာ6ကြိမ်တိုင်တိုင်၄ကြောင်းတိုက်ခိုက်မှုလုပ်ခဲ့ပြီးကျောင်းဝင်းကိုထိမှန်ခဲ့တဲ့အတွက်ဆရာဆရာမ6ဦးနဲ့ကျောင်းသားကျောင်း22ဦးတို့တေဆုံးခဲ့ရတယ်လို့ Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ် Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးနဲ့ American သမ္မတအင်ဂျူရိုကဒီတိုက်ခိုက်မှုတွေကို Syria အစိုးရဒါမှမဟုတ် Russia အစိုးရကလှုပ်ဆောင်တာဖြစ်ကြောင်းပြောပါတယ်ဒီ၄ကြောင်းတိုက်ခိုက်မှုကို Syria သမ္မတအာဆတ်ဆိုတာဒါမှမဟုတ်ရုရှားကလှုပ်ဆောင်လဲဆိုတာတိတိကျကျမသိရသေးပေမဲ့တယောက်ယောက်ကလှုပ်တာဖြစ်ကြောင်းသမ္မတအင်ဂျူပြောခွင့်ရကပြောပါတယ်